ကမ္ဘာ့ဘဏ်နဲ့ ADB အားရှဖွံ့ဖြိုးမှုဘဏ်တွေအပေါ်မြန်မာနိုင်ငံကတင်နေတဲ့အချွေးတွေကိုဂျပန်ရဲ့အကူအညီနဲ့ပြန်လည်ပေးဆက်နိုင်ခဲ့ပြီးတဲ့နောက်မှာမြန်မာကိုအချွေးသစ်ပေးဖို့ဒီကမ္ဘာ့ဘဏ်နဲ့အားရှဖွံ့ဖြိုးမှုဘဏ်တို့ကကြေညာခဲ့ကြပါတယ်နှစ်ပေါင်း30အတွင်းမြန်မာနိုင်ငံကိုပထမဆုံးချင်းငွေအဖြစ် ADB ကဒေါ်လာ912တန်းပေးမှဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဒေါ်လာတန်း440ချေးမယ်လို့အသိပေးကြေညာလိုက်တာပါဒါပေမဲ့အဲ့ဒီငွေတွေအားလုံးကိုမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်သုံးနိုင်မှာပါလားမဆုမြတ်မွန်ကအပြည့်ဆုံးပြပြပါမယ်ရှင
်ကောင်းပါပြီမြန်မာစီးပွားရေးကိုပြန်ဆိုင်နိုင်တဲ့စီးပွားရေးအခြေအနေရောက်အောင်ကူညီဖို့အတွက်လို့ဆိုပြီးတော့ ADB အာရှဖွံ့ဖြိုးမှုဘဏ်ကဒေါ်လာ912တန်းချီးမယ်လို့ကြေညာလိုက်တယ်လို့စီးရဲမွေးတင်မှုကြာစင်းရေးနဲ့တာယာဝါပြောလာမှုကိုအလုံးမျှဝေခန်းစားနိုင်ရေးမြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုတွန်းအားပေးတဲ့အနေနဲ့မြန်မာနိုင်ငံကိုဒေါ်လာတန်း440အကျွေးပေးဖို့အတွက်ကမ္ဘာ့ဘဏ်အုပ်ချုပ်မှုအဖွဲ့ကအတည်ပြုလိုက်ပြီလို့ကမ္ဘာ့ဘဏ်ကကြေညာလိုက်တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်နဲ့ ADB တို့အပေါ်မြန်မာနိုင်ငံတင်နေတဲ့အကျွေးတွေကိုပြန်မဆက်နိုင်တဲ့အတွက်နှစ်ပေါင်း30လောက်မြန်မာနိုင်ငံအပေါ်ထောက်ပံ့ကူညီမှုတွေကိုရပ်ဆိုင်းထားရကနေပြီးတော့အခုလိုဖွံ့ဖြိုးတိုးတက်ရေးဆိုင်ရာချင်းငွေတွေပြန်ပေးမယ်လို့ကြေညာခဲ့ကြတာဖြစ်ပါတယ်။ ADB ကိုမြန်မာနိုင်ငံကတင်နေတဲ့အကျွေးတန်း900လောက်နဲ့ကမ္ဘာ့ဘဏ်အပေါ်တင်နေတဲ့အကျွေးတန်း400နီးပါးကိုနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဆိုင်ရာဂျပန်ဘဏ် JBIC ကနေပြီးတော့အခုဇန်နဝါရီလတဲ့ဈာကနေယာယီဝင်ဆက်ပေးခဲ့ပြီးတဲ့နောက်မှာအခုလိုမြန်မာနိုင်ငံကိုပြန်လည်ချင်းငွေထုတ်ပေးတော့မယ်လို့ကြေညာခဲ့ကြတာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက်သမိုင်းဝင်အရေးပါတဲ့အချိန်ဖြစ်တယ်လို့ ADB ဒုတိယဥက္ကဋ္ဌ Steven Jeff ကကြေညာချက်ထဲမှာပြောထားပါတယ်။အလှရှင်တွေပြန်လည်ပေးလာတဲ့အကူအညီတွေကိုအကျိုးအရှိဆုံးသုံးစွဲတဲ့အခြေအနေဖြစ်ဖို့အတွက်တည်ငြိမ်ပြီးတော့ရေရှည်ခံတဲ့ကိစ္စတွေအပေါ်မှာ ADB ကအာရုံစိုက်ကူညီသွားမယ်လို့ဖော်ပြထားပါတယ်။လူမှုရေးနဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေအတွက်မြန်မာနိုင်ငံတည်းမှာ ADB ရဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေကိုပြန်စတော့မယ်ဆိုတာကိုလည်းဒီကနေ့တနင်္လာနေ့နေဆွဲနဲ့ထုတ်ပြန်ကြေညာချက်ထဲမှာအသိပေးထားပါတယ်။ကမ္ဘာ့ဘဏ်ကလည်းဘဏ္ဍာရေးနဲ့နည်းပညာအကူအညီတွေကိုအပြည့်အဝပြန်ပေးတော့မယ်ဆိုတာကိုတနင်္ဂနွေနေ့ကထုတ်ပြန်ကြေညာပါတယ်။အခုလိုစီးပွားရေးဆိုင်ရာအပြောင်းလဲတွေဖြစ်လာအောင်လို့မြန်မာနိုင်ငံဟာအချိန်တော်ကြာကြာဖြတ်တန်းလာခဲ့ရတာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအန်နက်ဒစ်ဆန်ကပြောပါတယ်။မြန်မာနိုင်ငံမှာနောက်ထပ်လှုပ်ရှားရေးအများကြီးရှိနေသေးတယ်ဆိုတာကိုလည်းကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်ထဲမှာသူကပြောထားပါတယ်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံခြင်းတဲ့သူတွေကိုဆွဲဆောင်နိုင်ဖို့တိုးတက်မှုတွေရှိလာအောင်လို့နဲ့အလောက်ကိုင်းတွေဖန်တီးနိုင်ဖို့အတွက်ကမ္ဘာ့ဘဏ်အနေနဲ့အာရှဖွံ့ဖြိုးမှုဘဏ်ဂျပန်အစိုးရအပြင်တခြားမိတ်ဖက်အဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်လက်ထက်ပြုပြင်ပြောင်းလဲမှုတွေလုပ်လာတဲ့နောက်ပိုင်းမြန်မာအစိုးရနဲ့ပြန်လည်ပူးပေါင်းဆောင်ရွက်လာတဲ့အဖွဲ့အစည်းတွေထဲမှာကမ္ဘာ့ဘဏ်နဲ့ ADB အာရှဖွံ့ဖြိုးမှုဘဏ်တို့လည်းပါဝင်ပါတယ်ဘဏ်နှစ်ခုလုံးကရုံးခွဲတွေကိုမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲမှာဖွင့်လှစ်ခဲ့ကြပါတယ်အခု ADB ကဒေါ်လာ912တန်းနဲ့ကမ္ဘာ့ဘဏ်ကဒေါ်လာတန်း400ပြန်လည်ချီးတယ်ဆိုပေမဲ့ဒီဘဏ်တွေစီကနေပြီးတော့အခုလိုအကျွေးပြန်ရနိုင်ဖို့ဂျားကနေအကျွေးဆက်ထားပေးတဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဆိုင်ရာဂျပန်ဘဏ် JBIC ကိုမြန်မာကပြန်ပြီးတော့အကျွေးတွေကိုဆက်ရအောင်မှဖြစ်ပါတယ်။အကျွေးသစ်စုစုပေါင်း952တန်းတည်းကအကျွေးနဲ့အတူတန်း900လောက်ကိုမြန်မာနိုင်ငံကပြန်ဆက်ရမယ့်အခြေအနေဖြစ်ပါတယ်ရှင်။